ပေါ်တော့ရွေးကောက်ပွဲကော်မရှင်ကဒီရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့ကိုယ်စားလှယ်လောင်းတွေရဲ့အမိစင်းတွေလေးကျင်ညာတာလဲတွေ့လွန်ခဲ့ပထမပေါ်တော့အမိစင်းတွေတင်သွင်းတော့ဟိုလျှောက်ထားတဲ့လူကြီး66ယောက်လောက်ရှိတယ်ဆိုပြီးတော့ပြောထားလို့ဒီနေ့ကျင်ညာတဲ့ထဲမှာ65ယောက်တွေ့ရလို့လေအငယ်အဲ့ဒါဘယ်ပါတီကကိုယ်စားလှယ်လောင်းများပယ်ချခံရတာလဲဘလို့အချက်နဲ့ပေါ်တော့ညီဆွန်းတာကြောင့်ဝင်ရောက်ရှင်ပြိုင်ခွင့်များကန့်သက်ခံရတာလဲလို့ပါရှင်
ဝါလီဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီသူကမိုင်းရှုမှုနဲ့ပြုစုတော်ကိုယ်စားလှယ်လောင်းမှုရှင်ပိုင်မှုဒေါ်အေးအင်းတွင်သူကလွတ်တော်ယူကောက်ပွဲဥပဒေပုံမှန်လေ30တာသလင်းကြီးနဲ့သူကညှိသွားလို့ပေါ့သူအဲ့မှာဝန်ထမ်းဖြစ်နေတဲ့ကြောင့်မလို့ယူကောက်တင်ပေါက်ပန်းကောင်မရှိဘူးဆိုပြီးတော့အဲ့ဥပဒေမှာပြဌာန်းထားလို့အငင်းစားယူရန်ကြိုတင်ပြင်ဆင်ခွင့်၄လကိုခံစားနေတာပေါ့သူက9ရက်9လ2016ရဲ့နေရာကြီးစပြီးတော့မှသူက10ရက်တလ2019ရင်းနေ့ဒီသူကခံစားနေစေဖြစ်တယ်ပေါ့နော်ဒါဝန်ထမ်းစီးမြင့်နေတဲ့ဝန်ထမ်းနေဦးရရဆိုရင်တော့အငင်းစားယူရန်ကြိုတင်ပြင်ဆင်ခွင့်ခံစားနေတဲ့ကာလကလည်းဝန်ထမ်းလိုပဲသတ်မှတ်ပါတယ်ဆိုတော့ဒါရာထူးရဲ့ဝန်ထမ်းစီးမြင့်ဝန်ထမ်းနေဦးတွေမှာရှိတယ်လေဒါကြောင့်သူက30တလင်းချင်းနဲ့ညှိသွားပြီးတော့သူ့ကိုဒါညှိပေးလိုက်ရတာပေါ့
သူအနေနဲ့ပေါ့နော်ဒါအယူခံဆက်ဝင်ခွင့်တွေပါတယ်တိနိုင်တဲ့အနေအထားတွေရှိအောင်မလားငယ
်သူအယူခံဝင်တယ်ပြည်내တိဝင်တယ်ပြည်내ကလည်းသူ့ကိုအယူခံပေးပလိုက်တယ
်ဇန်နဝါရီလကုန်မှာပေါ့နော်ကိုယ်စားလှယ်လောင်းတွေစတင်မဲဆွဲစီးအောင်ခွင့်ရမယ်ဆိုပြီးတော့ငယ်တို့ဒီကော်မရှင်ကနေထုတ်ပြန်ထားတာလည်းရှိတယ်ဒီဂျားကလာတလာနီပါအတွင်းမှာရောငယ်တို့ကော်မရှင်အနေနဲ့ပေါ့နော်ဘလို့လုပ်ငန်းတွေအဓိကအဆောင်ရွက်သွားဖို့တွေများရှိနေမလဲလို့ပါရှင
်ဒီနေ့မှဒီလွတ်တော်ကိုယ်စားလှယ်လောင်းအမည်စင်ကြီးညာလိုက်ပြီပေါ့ညာပြီဆိုရင်ဥရောပတစ်ခါပြန်စီစစ်ပြီးတော့မှသက်ဆိုင်ရာပါတီတွေရဲ့လိုဂိုတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရဲ့လိုဂိုတွေကိုစီစစ်ပြီးတော့မှဒေချာလေးကိုအားလုံးစာလုံးပေါင်းတပ်ပုံတွေအစားပေါ့ပြင်ဆင်ပြီးတော့မှဥရောမဲလက်မှတ်ကိုရိုက်ဖို့ပို့သွားတော့မယ်နေစင်းနေတဲ့လုပ်နေရတယ်ပေါ့
မနေ့ပြန်လဲနေပြီးတော့မှာပေါ့နော်ဒီပြောင်စုရွေးကောက်ပွဲကော်မရှင်နဲ့ဒီဝင်ရောက်ရှင်ပြိုင်ခွင့်ရမယ်ကိုယ်စားလှယ်လောင်းတွေတွေ့ဆုံမှုရှိရဲဆိုပြီးတော့ကျမတို့ဟိုတည်ထားလို့ပါဒီမှာပေါ့နော်ကော်မရှင်ဘက်ကဘာတွေများအဓိကပြောကြားသွားဖို့တွေများရှိနေမလဲလို့ပါရှင
်ပြောင်စုရွေးကောက်ပွဲကော်မရှင်ကဂျာဖက်ရွေးကောက်ပွဲကျင်းပဖို့တွေပြင်ဆင်ထားတဲ့ဟာတွေအားလုံးနိုင်ငံရေးပါတီတွေရောဝင်ရောက်ရှင်ပြိုင်မယ်တတိပုဂ္ဂလကိုယ်စားလှယ်တွေရောရှင်းပြမှာပေါ့ဒီရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်မှုအတွက်ကိုနိုင်ငံရေးပါတီတွေရဲ့အကြံဉာဏ်နဲ့သဘောထားတွေရယူပြီးတော့နှစ်ဖက်ဆွေးနွေးညှိနှိုင်းပြီးတော့လုပ်ငန်းစဉ်တွေကိုအတည်ပြုရမှာပါ
ဒီမဲပေးခွင့်ရှိသူစီးရင်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုလက်တလောထီအင်္ဂရုဟိုဆောင်ရွက်နေတဲ့အခြေအနေတွေကရောဘလို့တွေများရှိနေပါလဲရှင
်အလုံးပေါင်းတော့22မြို့နယ်ရှိတာပေါ့မဲဆန္ဒနယ်အပြင်19နယ်ပေါ့မြို့နယ်အပြင်ကြီးမှာ22မြို့နယ်ရှိတာပေါ့တော်တော်များများတော့60ရာခိုင်နှုန်းတော့ဆစ်ဆစ်ပြီးပါပြီဒေါ်ရူတော့လည်းကောက်ပြီးသွားပြီနောက်ကွန်ပျူတာထဲမှာလည်းထည့်ပြီးသွားပြီဒါကွန်ပျူတာကနေတခါပြန်ထုတ်ပြီးတော့လည်းတခါပြန်ဆစ်ပြီးသွားပြီပေါ့နော်ဆစ်ပြီးသွားပါပြီ
ဒီပိုင်းရောက်မဲဆန္ဒရှင်အရေးအတွက်ကိုရောအင်္ဂရုဘလောက်လောက်ရှိမယ်ဆိုပြီးတော့ဟိုခံမှန်းထားမှုတွေများရှိလဲရှင
်နိုင်ငံပေါင်း24နိုင်ငံနေပြီးတော့မှတင်သွင်းတာအလုံးပေါင်း359ဦးရှိတယ်သူတို့ပုံစံဆန္ဒ359ဦးဥရောပကဒီမြို့နယ်တွေကိုပြန်ပေးလိုက်ပြီမြို့နယ်တွေကနေပြီးမှသူတို့စီပြည်တွင်းလိပ်စာမှာရှိမရှိပြန်စီစစ်တယ်ပေါ့ပြီးရင်မဲဆန္ဒရှင်စင်းထဲမှာပါမှာပါပြန်စီစစ်နေတယ်သူတို့ဖော်ပြထားတဲ့ပြည်တွင်းလိပ်စာမှာလည်းရှိနေတယ်မဲဆန္ဒရှင်စင်းထဲမှာလည်းပါနေတယ်ဆိုရင်တော့ဒါသူတို့ပြည်ပမှာမဲပေးခွင့်ရသွားမှာပါ
ဟုတ်ကဲ့ဒီရွေးကောက်ပွဲနေ့မှာပေါ့နော်မဲပေးတဲ့အခါမျိုးမှာဒါအငင်းပွားမှုတွေမဖြစ်အောင်လို့ပေါ့နော်ဒီ2015အထွေထွေရွေးကောက်ပွဲကျင်းပခဲ့စဉ်အားထပ်ပို့ပြီးတော့ဟိုအင်္ဂရုကော်မရှင်ဘက်ကပေါ့နော်ဟိုပြင်ဆင်ထားမှုအခြေအနေတွေရောဘာတွေများရှိအောင်မလဲရှင
်2015တော့လည်းဟိုပါလေဥရောပမလုပ်ခဲ့လဲဆိုတော့စစ်စစ်ညီနိုင်ရင်အဖွဲ့တွေကိုဘိုးစင်တိုင်းနဲ့ပြည်နယ်စင်ခရိုင်စင်မြို့နယ်စင်တွေတချို့ဖွဲ့သွားတယ်လေအဲ့ဒီတည်းမှာခုနလိုပဲဝင်ရောက်ရှင်ပိုင်းနဲ့ပါတီရဲ့ကိုယ်စားလှယ်တွေပါမယ်တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရဲ့ကိုယ်စားလှယ်တွေပါမယ်နောက်အများကြီးညွှန်တဲ့ပုဂ္ဂိုလ်တွေပါတယ်သက်ဆိုင်ရာကော်မရှင်ဖွဲ့ခွဲရတာဝန်ရှိသူတွေပါတယ်အဲ့ဒီဖွဲ့တွေနဲ့ဖွဲ့ထားတယ်လေ2015တော့လည်းအဲ့ဒီဖွဲ့ရဲ့ဆောင်ရွက်မှုကတော်တော်လေးဟိုအားရစရာကောင်းတယ်အောင်မြင်မှုလည်းရှိတယ်ပေါ့ဒါကြောင့်မလို့အဲ့ဒီတိုင်းပဲဆက်လုပ်သွားဖို့ရှိပါတယ်မယုံမှုသဏ္ဍာန်တွေကိုဒီမတ်လ10ရက်နေ့ကစပြီးပေးဖို့စီမံချက်ဆွဲထားပါတယ်
အငယ်အချိန်ပေးပြီးဖြစ်ပြီးတာအရဖေကကျေးဇူးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ်